Ivory Coast နိုင်ငံရဲ့သမ္မတအဖြစ်နိုင်ငံတကာကအသိမှတ်ပြုထားတဲ့ Alexan Ouattara ကိုထောက်ခံတဲ့တပ်ဖွဲ့တွေကယာရုကအစင်းပြေဖို့ညှဉ်းဆန်နေတဲ့သမ္မတ Lauren Bagbo ကိုလက်နက်ချရေးပြားပေးတဲ့အနေနဲ့သူ့ရဲ့နေအိမ်ကိုစီးနင်းတိုက်ခတ်နေပါတယ်။အဖေချံမျိုးကကရုတ်ချင်းတွေတူပြီးပေါောင်းနေတဲ့နေအိမ်ဒီတစ်ဝိုက်မှာလက်နက်ကြီးနဲ့ပစ်ခတ်တံတွေကြားရတယ်လို့မျက်မြင်တွေ့သူတွေကပြောကြပါတယ်။မနေ့ကတော့Mr. Bagbo လက်နက်ချမှတ်ပုံပေါ်ခဲ့ပြီးမြန်မာနောက်ပိုင်းတယ်လီဖုန်းကတဆင့်မင်းမြန်ကန်းတွေအတွင်းမှာတော့ပြီးခဲ့တဲ့နှစ်သမရရွေးကောက်ပွဲတွေမှာသူအနိုင်ရတယ်လို့ပြောဆိုပြီးအာနာစွန့်မဲ့အရေးယောင်နေမပြခဲ့ပါဘူး။ပြန်ပြခေါင်းဆောင် Ouattara ရဲ့လက်ထောက်တွေကတော့ Mr. Bagbo ကိုအရှင်လက်ရဖမ်းဆီးဖို့နေငူတိုက်နေတဲ့တပ်ဖွဲ့တွေကိုညွန်ကြားထားတယ်လို့ပြောဆိုထားကြတာပါ။တိုက်ခိုက်မှုတွေအတွင်းပြင်သစ်တပ်တွေပါဝင်တယ်လို့ Mr. Bagbo ရဲ့ပြောခွင့်ရသူကဆိုရင်လည်းပြင်သစ်ဆိုးရတာဝန်ရှိသူတွေကတော့ဒါကိုငြင်းဆန်ထားတာပါ။နိုင်ငံတကာအသံဝန်းကလည်းအာနာစွန့်မှုငြင်းဆန်နေတဲ့သမရ Bagbo ပေါ်ဖိအားတွေတိုးလာနေပါတယ်။ဥရောပသမဂ္ဂ EU ကမစ္စတာဘက်ဘိုဆိုးရစီကနေလွန်ကျွေးအာမခံစာချုပ်စာတမ်းတွေမဝယ်ဖို့နဲ့ကျွေးမီချင်းကားတော်တွေမလုပ်ဖို့ဒီကနေ့ပဲတားမြစ်လိုက်တာပါ EU ပြင်ကုလသမဂ္ဂအာဖရိက Union နဲ့အနောက်အာဖရိကအဖွဲ့ဖြစ်တဲ့ ECOWAS တို့ကလည်းနိုင်ငံတကာကအနိုင်ရသမရဖြစ်လက်ခံထားကြတဲ့ပြန်ပြောင်းကောင်းဆောင် Ouattara ကိုအာဏာလွှဲပေးဖို့တောင်းဆိုထားကြတာဖြစ်ပါတယ်